တရုတ်နိုင်ငံဟာရုရှားရဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှုကိုအနီးကပ်လေ့လာရင်းရလာတဲ့စစ်သင်္ကန်းစာတွေပေါ်အခြေခံပြီးသူ့ရဲ့ထိုင်ဝမ်ကိုထိန်းချုပ်နိုင်ဖို့လုပ်နေတဲ့ရေရှည်စီမံကိန်းတွေအတွက်ချိန်ထိုးနေပုံရတယ်လို့အမေရိကန်ဘုထောက်လှမ်းရေး CIA အကြီးအကဲဝီလျံဘန်စ်ကစနေနေ့မှာပြောပါတယ်
Clearly the Chinese leadership is trying to look carefully at what lessons they should draw
Ukraine ကတနာကနေသူ့ရင်မှန်းချက်တွေနဲ့ထိုင်ဝမ်အတွက်ဘလို့သင်္ကန်းစာတွေယူသုံးသင့်တယ်ဆိုတော့ကိုတရုတ်ခေါင်းဆောင်တွေကတည်တည်ချာချာကြည့်ဖို့စ조사နေတာထင်ရှားတယ်လို့ Financial Times အစီအွေမှာပြောကြခဲ့တာပါဒါအပြင်တရုတ်အစိုးရအနေနဲ့ Russia စစ်တပ်ရဲ့ညံ့ဖျင်းတဲ့လှုပ်ဆောင်ခြင်းနဲ့ Ukraine အတိုင်းဝန်းတစ်ခုလုံးကပြင်းပြင်းထန်ထန်ခုခံလာတာကိုအံ့ဩသွားပုံရတယ်လို့ထင်ကြောင်းလည်းပြောပါတယ်အခုလိုရုရှားရဲ့ရန်လုံမှုတွေတုံ့ပြန်ရမှာအထူးသဖြင့် Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကမဟာမိတ်တွေအတူတကွလက်တွဲပြီးရုရှားအပေါ်စီးပွားရေးအထည်နာအောင်ဒဏ်ခတ်မှုတွေချမှတ်တာကိုသိအံ့အားတင့်သွားမယ်လို့သူထင်ကြောင်းလည်းပြောပါတယ်။အခုလိုရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ဆောင်မှုကြောင့်ဥရောပနိုင်ငံတွေနဲ့အမေရိကန်တို့ပိုပြီးနိကတ်သွားစေမှာကိုတရုတ်ကစိုးရင်လာနေတယ်လို့လည်းတွက်ဆခဲ့တာပါ။တရုတ်ဘက်ကဘယ်လိုကောက်ချက်ချမယ်ဆိုတော့မသိရသေးပေမယ့်တကယ်လို့သူ့အနေနဲ့ထိုင်ဝမ်ကိုအင်အားသုံးထိန်းချုပ်ဖို့လုပ်မယ်ဆိုရင်ကျုံရနိုင်တဲ့နောက်ဆက်တွဲပြဿနာနဲ့ပြီးဆက်ရမှုတွေအတွက်တရုတ်ကတည်တည်ချာချာတွက်ချက်နေတယ်လို့ထင်ကြောင်းလဲဝီလျံစ်ဘန်းစ်ကပြောပါတယ်